Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် February လ17ရက်နေ့တောက်ကြနေမနေ့ဖက်တန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါတကယ်တမ်းလွင့်စီစဉ်နေတဲ့အမှာဆိုလို့ရှိရင်တော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဖမ်းဆီးထားတဲ့သတင်းသမား146ဦးရှိသွားပြီးတော့3ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်း။ဒါအပြင်မြန်မာရုပ်ရှင်ဒါရိုက်တာဝိုင်းအဖမ်းခံရတဲ့သတင်းထိုင်ဝမ်ရေချောင်းကုမ္ပဏီတစ်ခုကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်သူ့ရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့သတင်းစတဲ့သတင်းတွေကိုဥစွာတင်ပြပေးပါမှာ။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လင်းပေးသွားဖို့စီစဉ်ထားပါတယ်
။တနက်၄ချက်ပေါ့ကျွန်တော်တို့စကြတာ6ရက်ဒါမှမဟုတ်၄ရက်ဖြစ်ပါတယ်။ရိုက်နေပြီခန်းနဲ့အပြန်တွေပဲတနက်ဖောက်ပြီးတော့ဒီ34လမ်း86လမ်းပဲကကြောင်းကြောင်းမှာတန်ခါတန်ခါဆရာတော်တပားလည်းဦးနေပုံဆွဲတော်လို့လည်းကျွန်တော်ဖတ်ကြရတော့
ဒါကတော့မန္တလေးမှာစစ်ကောင်စီကအဖမ်းအစီးတွေလုပ်နေတာနဲ့ပတ်သက်ပြီးတင်ပြတဲ့သတင်းပေးပို့ချက်တဲမှာမကြာမီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်တွေကတိုက်ပွဲသတင်းကိုလည်းတင်ဆက်ပါဦးမယ်။အဲ့ဒီနောက်ပိုင်းတော့စစ်ကောင်စီရဲ့ပြည်ထောင်စုနဲ့ဖိတ်ကြားချက်ပေါ်တက်မတက်ကွဲလွဲချက်တွေနဲ့ပတ်သက်ပြီးစူးစီးတင်ပြချက်စတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ဒီမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးပါတော့မယ်ခင်ဗျာ
။ဘယ်လာရုစ်နိုင်ငံမှာရုရှားကဆဲချာပူထွက်စီးရီးလက်ချက်မှုတွေကြာသပတေးနေ့မှာစတင်လိုက်တာဟာဒေတာတွင်တင်းမာမှုတွေပုံမကြီးထွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံမြောက်ဘက်ကီလိုမီတာ210လောက်ကွာဘယ်လာရုစ်နိုင်ငံမှာရုရှားကစီးရီးလက်ချက်နဲ့အစီအစဉ်မှာတော့ထောင်ချီတဲ့တပ်ဖွဲ့ဝင်တွေအပြင် S-400 မြေပြင်ကဝင်ပစ်မစ်ဆိုင်းတုံး Pantsir လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ SU-35 တိုက်လေယာဉ်တွေလိုအစစ်မြေလက်နက်တွေလည်းပါဝင်ပါတယ်။ရတက်လေ့ကျင့်မှုဖြစ်ဘော်တစ်ပင်လယ်မှာကီလိုမီတာ13,000ခီးနေငယ်ပြီးတဲ့နောက်2014ခုနှစ်မှာရုရှားကသိမ်းပိုက်လိုက်တဲ့ခရိုင်းမီးယားဒေသဆာဗက်စတိုပိုစစ်ကမ်းကိုစစ်သည်မော6ဆင်းရရှိသွားကြောင်းကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုခဲ့တာပါဖေဖော်ဝါရီ20ရက်နေ့စီးရီးလေ့ကျင့်မှုတွေအဆုံးသတ်ပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ထွက်ခွာမှာဖြစ်ကြောင်းလည်းရုရှားနဲ့ဘယ်လာရုစ်တာဝန်ရှိသူတွေပြောဆိုထားပါတယ်ဒါပေမဲ့ဒီချိန်ကဆိုဗီယက်ယူနီယံရဲ့ဒဇိတပိုင်းဖြစ်ခဲ့မှုတဲ့ယူကရိန်းနိုင်ငံရှိဘက်ချက်မှာတပ်ရင်းရတသိန်းလောက်ချထားတဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တက်ခတ်ရမှာဘယ်လာရုစ်မှာရောက်နေတဲ့တပ်တွေကိုပါအတုံးပြမှာကိုလည်းအနောက်နိုင်ငံတွေစိုးရိမ်နေပါတယ်။ကြာသပတေးနေ့မှာပဲစီးရီးလက်ချက်မှုတွေလုပ်ခဲ့တဲ့ယူကရိန်းနိုင်ငံကတော့ရုရှားရဲ့ရေတက်စီးရီးလက်ချက်မှုတွေဟာဒေသတွင်းလုံခြုံရေးကိုထိခိုက်စေတဲ့အဖြစ်အမှောင်လို့ရဖြစ်ပြောဆိုခဲ့တာပါ။မစ်ဆိုင်နဲ့လက်နက်ကြီးပစ်ခတ်လေ့ကျင့်မှုတွေအတွက်ရေချောင်းတောလာမှုတွေကိုကန့်သတ်တာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့လည်းယူကရိန်းကစွပ်စွဲထားပါတယ်။ရုရှားရဲ့လုပ်ရက်တွေဟာယူကရိန်းရဲ့ပင်လယ်ပြင်ဆိုင်ရာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုချင်းချောက်ရာရောက်ကြောင်းလည်းယူကရိန်းကာကွယ်ရေးဝန်ကြီးအလက်ဆီ ရက်စနီကော့ဖ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံအဘလ်နိုင်ငံကလေစစ်ကိုယေမန်နိုင်ငံကဟူသီတပုံတွေကြာသပတေးနေ့မှာအဝေးထိန်ဒရုန်းနဲ့တိုက်ခတ်ဖို့ကြိုးပမ်းတဲ့ပေါ်အမေရိကန်မြူသားလုံခြုံရေးအကြံပေးရရှိဂျိတ်ဆော်လီဗန်ကပြစ်တင်ရှုတ်ချလိုက်ပါတယ်။တိုက်ခတ်မှုအတွက်ဤရန်ကအားပေးထောက်ခံနေတဲ့ဟူသီတပုံတွေတာဝန်ခံမှုရှိအောင်နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့တာပါ။လေကြောင်းရန်ကာဝေးစင်းနဲ့ကြားဖြတ်ပစ်ချခဲ့တဲ့အတွက်အဝေးထရင်းဒုံးရင်ပျက်စီးခဲ့ရာကအပိုင်းစာထိမှန်မှုကြောင့်လေစိတ်မှာလူ12ယောက်ဒဏ်ရာရတဲ့အကြောင်းလဲဆော်ရီနိုင်ငံကဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကပြောဆိုထားပါတယ်။ယေမန်နိုင်ငံမှာနိုင်ငံတကာအသိအမှတ်ပြုအစိုးရကိုဖယ်ရှားခဲ့တဲ့ဟူသီတပုံတွေကိုဆော်ရီဥဆောင်တဲ့ညွန်မောင်းဖွဲ့တွေက2015ခုနှစ်နိစံပိုင်းကလေးကတိုက်ခိုက်နေတာပါ။ကြာသပတေးနေ့ကတိုက်ခိုက်မှုဖြစ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲဟူသီတပုံတွေကတော့သူတို့လက်ချက်ဖြစ်ကြီးညာခဲ့ပါတယ်။တပုံတွေသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိအောင်ဆော်ဒီပါဝင်နိုင်ငံတကာကမစ်ဖက်တွေနဲ့အတူလက်တွဲကြိုးပမ်းမယ်ကြောင်းအမေရိကန်မြူသားလွန်ကျော်ရေးအချံပေးဆော်လီဗန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအမေရိကန်အနေနဲ့ဆော်ဒီပြည်သူတွေနဲ့အချုပ်အခြာပိုင်ဆိုင်မှုကိုအကာအကွယ်ပေးရမှာအားပေးထောက်ခံသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ် ဗြိတိန်ရှင်မင်းသားချားစာကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းကြာသပတေးနေ့မှာပဲအတည်ပြုပြောဆိုလိုက်ပါတယ်။ဒီဒီချိန်နဲ့ပါဆိုရင်ကိုဗစ်ကူးခံရတာဒုတိယချိန်လည်းဖြစ်ပါတယ်။ရောဂါကူးစက်မှုကြောင့်တီးသန့်ခွဲနေထိုင်နေပြီးဝမ်ချက်စတာမှာကျင်းပမဲ့အခမ်းအနားတွေတက်နိုင်မှာမဟုတ်တဲ့အတွက်စိတ်ပြင်းမိတဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာကြာသပတေးနေ့ကပြောဆိုလိုက်တာပါ။အခမ်းအနားအတွက်ရဲ့အတွက်ကိုအမြန်ဆုံးစီစဉ်မယ်လို့လည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2020မတ်လမှာပထမတစ်ချိန်ယောဂကူးစက်ခံခဲ့ရဘူးတဲ့တက်တော်83နှစ်ရွယ်မင်းသားချားစာကိုဗစ်ယောဂကာကွယ်ဆေးနှစ်ချိန်အပြည့်ထိုးပြီးဖြစ်တယ်လို့နောက်ထပ်အားပြည့်စေးပါထပ်ထိုးထားသူဖြစ်ပါတယ်။လက်တလုံးမှာတော့သူ့တာဝန်တွေကိုကျင်းရော်ခမီလာကလွှဲပြောင်းတာဝန်ယူထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့စောရသည့်အိုလံပစ်အားကစားပွဲကြာသပတေးနေ့ပွဲစဉ်ဒီမှာအမေရိကန်ကစကိတ်စီအားကစားသမားနေသင်ချန်းဟာအမျိုးသားဖီဂါစကိတ်တင်ပြိုင်ပွဲမှာရွှေစည်စုရရှိသွားပါတယ်။ဒါဆိုရင်2010ပြည်နှစ်ကစလို့အမျိုးသားဖီဂါစကိတ်တင်ပြိုင်ပွဲတွေမှာအမေရိကန်ကရွှေစည်ရတာပထမဆုံးလည်းဖြစ်ပါတယ်။2018အိုလံပစ်မှာနံပါတ်5နေရာကနေအခုခါထိတ်ဆုံးအထိရောက်လာတဲ့ပေါ်ဝမ်းမြောက်ကြောင်းလဲပြိုင်ပွဲပြီးဒေသနောက်တွေကိုပြောဆိုလိုက်တာပါ
။ I mean truly I never imagine that I'd be able to make it this far in my career and
ဟာကစားတဲ့တန်းရှာတလောက်စင်တီရောက်လာမယ်လို့မျှော်လင့်မထားမိခဲ့ပါဘူး။ဒါပေမဲ့လည်းအိုလံပစ်ပွဲနှစ်ချိန်ပြန်ခွင့်ရခဲ့ပြီးအခုလိုနိုင်ရခဲ့တဲ့အတွက်အတိုင်းမသိခံစားမိပါတယ်လို့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာနေသင်ချန်းပြောဆိုသွားတာပါ။ကြာသပတေးနေ့အထိရွှေစည်စုရရှိမှုတွေမှာတော့ဂျာမနီနိုင်ငံက6စုနဲ့ဥဆောင်နေပြီးနော်ဝေကရွှေစည်5စု၊အမေရိကန်၊ဩစတြေးလျ၊နယ်သာလန်၊ဆွီဒင်တို့ကတော့4စုစီအသီးသီးရရှိထားကြပါတယ်ခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်February 1တရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေဖိနှိပ်ချေမှုန်းတာခံနေရတဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောကြားမှုနဲ့ပတ်သက်ပြီးစိုးရိမ်နေရကြောင်းကုလသမဂ္ဂကကြေညာပြင်းနေမှာပြောပါတယ
် And from Myanmar our colleagues on the ground today said they are continuing to be concerned over the state of freedom of expression in Myanmar
မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုအတွက်ဌာနကုလအဖွဲ့တွေကအထူးစိုးရိမ်နေကြောင်းဒါဟာမနေ့က February 1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေချိန်မုံတာခံရတဲ့နောက်ကျုံးနေရတာလို့အထွေမှုချုပ် Antonio Guterres ရဲ့ပြောခွင့်ရ Stephen Duterte ကပြောပါတယ်။ကုလသမဂ္ဂ UNESCO ရဲ့စစ်တမ်းတွေအရပြီးခဲ့တဲ့တစ်နှစ်အတွင်းအဖမ်းဆီးခံရတဲ့သတင်းသမားဟာဗဟုသုနှစ်အထိဆိုအနည်းဆုံး146ဦးရှိနေပြီဖြစ်ပြီးအမျိုးသမီးသတင်းတောက်12ဦးအပါအဝင်သတင်းသမား52ဦးကတော့အခုထိအဖမ်းခံရဆဲဖြစ်တယ်လို့ပြောပါတယ်။ဒါအပြင်အဖမ်းခံရခြင်းတေဆုံးအသူက3ဦးရဲ့မနေ့ရှိနေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့သတင်းသမားတွေအပါအဝင်မရေဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂဌာနဖွဲ့ကတောင်းဆိုလိုက်ပါတယ်။ပုံမှန် 905 ကကြီးနဲ့ဖန်ဝရန်ထုတ်တာခံရတဲ့နာမည်ကျော်ရုပ်ရှင်သေဥဆောင်တူဖြစ်သူဒါရိုက်တာဝိုင်းခေါ်ကိုထွန်းစော်ဝင်းဟာတနှစ်နီးပါးရှောင်တိန်နေရာကနေဗိုလ်တပုနေကအဖမ်းဆီးခံခဲ့ရပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့ဒါရိုက်တာဝိုင်းဟာကျန်းမာရေးကုသမှုခံယူဖို့အင်ကိုပြန်သွားစဉ်ရန်ကုန်မှာအဖမ်းခံခဲ့ရတာလို့ရင်းနှီးတဲ့မိတ်ဆွေတွေကပြောပါတယ်။ဒါရိုက်တာဝိုင်းဟာခေဝင်ကိုထမ်းခေလန်းကိုရှောက်ဆိုတဲ့ NLD အောင်နိုင်ရေးဇလံကိုရိုက်ကူးခဲ့သူလည်းဖြစ်ပါတယ်။မနစ်က February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရုပ်ရှင်သရုပ်ဆောင်တွေဒါရိုက်တာတွေ model တွေအပါအဝင်အနုပညာရှင်အများအပြားဆီအနာဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပြီးစစ်တပ်ကိုအကြမ်းမဖက်ဆန္ဒပြတဲ့ CDM လှုပ်ရှားမှုတွေကိုထောက်ခံကြောင်းပြသခဲ့ကြတာပါဒီလိုပြသခဲ့တဲ့အမှုပညာရှင်တရားကျော်ကိုစစ်ကောင်စီကပုံမှန် 905 ကကြီးနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်မနစ်ကတော့အမှုပညာရှင် 15 ဦးတည်းမနေအဖမ်းဆီးခံခဲ့ရပြီးအဲ့ဒီထက်ကထက်ဝက်လောက်ကအင်းစိန်အကျဉ်းတောင်အထူးတရားရုံးကအပြစ်ဒဏ်ချမှတ်တာကိုခံနေရတာပါမြန်မာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးမလုပ်ဖို့ဆုံးဖြတ်တဲ့ကုမ္ပဏီတွေတိုးလာနေချိန်မှာပဲထိုင်ဝမ်ရေကြောင်းပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Evergreen Marine ကမြန်မာစစ်တပ်ပိုင်းစိတ်ကန်းတွေစီသူတို့တင်ပေါ်တွေဆစ်လွတ်တော့မှမဟုတ်ကြောင်းကြေညာပြင်းနေမှာပြောပါတယ်လူခွင့်ရေးအဖွဲ့ရဲ့ဖိအားပေးမှုကြောင့်မကြသေးခင်ကပဲပြင်သစ်က Total Swine ကုမ္ပဏီကစပြီး British American Sailing ကုမ္ပဏီနဲ့ Norway က Telenor ကုမ္ပဏီတွေ မြန်မာနိုင်ငံနဲ့စီးပွားရေးမလုပ်တော့တာဖြစ်ပါတယ်စစ်တပ်ပိုင်းထိရန်စိတ်ကမ်းမှာသူတို့သင်္ဘောတွေကိုရန်နာလေရှိတဲ့ Evergreen Company ကဒီစိတ်ကမ်းကိုဆက်ပြီးတုံးတော့မှာမဟုတ်ကြောင်းနဲ့လက်တွဲလှုပ်ဆောင်နေတဲ့ Data Ring Company တွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဘာမာ Campaign UK ရဲ့ထုတ်ပြန်ချက်အရမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ Company တွေဟာရန်ကုန်ကစိတ်ကမ်း၃ခုကိုကင်တွယ်နေတာဖြစ်ပြီး2020တုန်းကတော့သင်္ဘောကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Musk ကသူတို့တွေနဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲ Britain အစိုးရနိုင်ငံတကာကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနကမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီး February 9ရက်မှာအကြံပေးချက်အသစ်ထုတ်ပြန်လိုက်ပြီး Britain ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်အတွက်လေယာဉ်စီးတင်သွင်းမှုတွေမလုပ်ဖို့ထည့်သွင်းထားပါတယ်။မြန်မာစစ်တပ်ဟာအရသားတွေကိုပြစ်မှတ်ထားဒေသတိုက်ခိုက်မှုတွေလုပ်နေတာတွေ့ရတာကြောင့်Jet Leniency လို့ Leniency တွေကိုမြန်မာစစ်တပ်စီမရောက်အောင်စီးပွားရေးလုပ်ငန်းရှင်တွေကိုကြေညာချက်မှာတတိပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ခမ်းတီမှာရှိတဲ့ပရင်တွင်းကနေလွန်ခဲ့တဲ့နှစ်တန်ပေါင်း130တတန်းရှိကြောက်ထဲကနေကင်းလေရှောမျိုးစိတ်တစ်မျိုးဖြစ်တဲ့ Retinosaurus Camptiensis ကိုကြောက်ဖြစ်ရုပ်ကြွင်းပညာရှင်တွေတွေ့ရှိခဲ့ပါတယ်ဒီကင်းလေရှောမျိုးစိတ်တစ်ပါတဲ့ပရင်ကို Switzerland အခြေစိုက်ပရတီပြရိတ်ဖောင်ဒေးရှင်း PMF နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာကျောက်မြေပညာရှင်ဦးညီညီအောင်ကတွေ့ရှိခဲ့တာဖြစ်ပါတယ်။ကျောက်ဖြစ်ရုပ်ကျွင်းတွေထဲမှာအခုတွေ့ရတဲ့ပရင်တဲကရုပ်ကျွင်းဟာမျိုးရုံးပြောက်ွယ်ကုန်တဲ့သရဝမျိုးစိတ်ကိုရှာရှာပါပါအသေးစိတ်လေးလာနိုင်ခွင့်ပေးတဲ့ရုပ်ကျွင်းဖြစ်တယ်လို့ Comenius တက္ကသိုလ်ကဒေါက်တာ Andrei Karnansky နဲ့ရုပ်ကျွင်းပညာရှင်တွေကပြောပါတယ်။အခုတွေ့ခဲ့ရတဲ့အလျားတလမကွဲနီးပါးရှိတဲ့ကင်းလေရှောမှာထင်ရှားတဲ့အကြီးကွန်ကိုမပြတ်မစီးတွေ့ခဲ့ရတဲ့အတွက်ဒါဟာဥကောက်မှာအကြီးကွန်ပါပြီးစီးကတ်တဲ့ဖဝါတွေရှိတဲ့တွားတွားတရဝမျိုးဖြစ်တယ်လို့လည်းပြောပါတယ
်မြန်မာတဲ့ကဘာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတာဖြစ်ပါတယ် VO ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်မတွေကိုတင်ပြပါတော့မယ်။မန္တလေးမြို့ကဆရာနာရှင်စန့်ကျင်ရေးတက်ကြွလှုပ်ရှားသူ၄ယောက်ထက်မနေ့ဖေဖော်ဝါရီလ9ရက်နေ့ဗုဒ္ဓဟူးနေ့ညကဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်မန္တလေးမြို့ကမဟာလူမှုကယ်ဆယ်ရေးအဖွဲ့ဒုဥက္ကဋ္ဌအပါဝင်ပရာဟိတလှုပ်သား၈ယောက်လည်းဖမ်းခံရပြီးတော့ပြီးခဲ့တဲ့နေ့မနေ့မှာစစ်ကောင်စီကရုံးကိုချိတ်ပိတ်သွားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။မန္တလေးမြို့မှာအခုရပိုင်းတွင်လုံခြုံရေးတွေတင်းကျပ်ပြီးအဖမ်းဆီးများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်မြတ်သင်းအောင်ကဆက်လက်ပြောပြပေးပါလိမ့
်မယ်။မန္တလေးမြို့မဟာအောင်မြေမြို့နယ်ကရဲမွန်တောင်54လမ်းမှာရှိတဲ့နေအိမ်တိအိမ်ကိုစစ်ကောင်စီတပ်တွေ February 9ရက်ညနေ6နာရီခွဲဝန်းကျင်လောက်မှာဝင်ရောက်ရှာဖွေပြီးလူငယ်တချို့ကိုဖမ်းဆီးသွားပါတယ်။တနက်တီနေ့ပါပြစ်ခတ်စီးနှင်းပြီးဆင်နာရှင်စန့်ကျင်ရေးတက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးသွားတဲ့အကြောင်းမန္တလေးသပိတ်ဖွဲ့နဲ့နှိစက်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်။
ဒီနေ့မနေ့ပိုင်းတနက်လေးချက်ပေါက်ပြီးတွင်တာပဲကျွန်တော်စကြတာ6ရက်ဒါမှမဟုတ်4ရက်ဖြစ်ပါတယ်ရိုက်နေဖန်ရိုက်နေပြီးဖန်နေအပြန်လေးပေါ့ဗျတနက်ပေါက်ပြီးတော့ဒီနေ့ကျင်းရကိုကျွန်တော်ထွက်ကြတာကဒီ34လမ်း86လမ်းဘက်ကကြောင်းကြောင်းမှာတန်ခါတန်ခါဆရာတော်တပားလေဦးညီကွန်ဆွဲတော်လို့လည်းကျွန်တော်ထွက်ကြတော့
ဖန်စီခံရတဲ့မန္တလေးတပိတ်အင်အားစုကလူငယ်တွေကတော့ကိုသူရအောင်ကိုဖိုးလုံးခေါ်ကိုရဲစင်ထွန်းနဲ့စီဂျီသတင်းတောက်တွေဖြစ်တဲ့ကိုဆူးလင်းအောင်နဲ့ကိုလှမျိုးတို့ဖြစ်ပါတယ်သူတို့ကိုစစ်ကောင်စီကအကြမ်းဖက်ရိုက်နှက်ဖမ်းဆီးသွားပြီးအခုအချိန်ထိဘယ်နေရာမှာဖမ်းဆီးထားသလဲဆိုတာမသိရသေးဘူးလို့မန္တလေးတပိတ်အင်အားစုကထုတ်ပြန်ထားပါတယ်မဟာအောင်မြေမြို့နယ်တန်လင်းမော်အနောက်ရပ်ကွက်ကိုလည်းစစ်ကောင်စီတပ်တွေက February 8ရက်နဲ့9ရက်နေ့တွေကလမ်းတွေပိတ်ဆို့ပြီးအိမ်တွေဝင်ရောက်စစ်ဆေးခဲ့တဲ့အချိန်မှာဖမ်းဆီးခံရသူတချို့ရှိခဲ့ပါတယ်တန်လင်းမော်အနောက်ရပ်ကွက်မှာရှိတဲ့မဟာလူမှုကယ်ဆယ်ရေးအဖွဲ့ရုံးကို February 8ရက်နေ့ကစစ်ကောင်စီလုံခြုံရေးတွေဝင်ရောက်စစ်ဆေးပြီးတော့ပရာဟိတအဖွဲ့ဝင်3ဦးကိုဖမ်းဆီးခဲ့ပါတယ်9ရက်နေ့မှာမဟာလူမှုကယ်ဆယ်ရေးအသင်းဒုက္ကဋ္ဌအပါအဝင်5ဦးထပ်ပြီးတော့ဖမ်းဆီးခံရပါတယ်ရုံးအဆောက်အဦနဲ့အသင်းပိုင်ပစ္စည်းတွေအားလုံးကိုပါဒီကနေ့10ရက်နေ့မနေ့ပိုင်းမှာချိတ်ပိတ်သိမ်းဆီးလိုက်တယ်လို့ဒေသခံတဦးကပြောပါတယ
်မနေ့ကကျွန်တော်တို့တန်နောက်မှာဆိုရင်8ရက်9ရက်ဝင်းမှုတဲ့မဟာလူမှုကွန်ရက်တင်ဆိုဒီနေ့ချိတ်ပိတ်ပါပြီမနေ့ကကသူကအဲ့မှာက6ယောက်လည်းပါသွားတယ်ဗျာ6ယောက်ဒီဘုခရပါဝင်အဖုံ6ယောက်ပါသွားတယ
်ဟုတ်
ပါတော့ပြီးတော့ဒီနေ့မနေ့ကျမှဒီရုံးကိုချိတ်ပိတ်ရိုက်တယ် PDF နဲ့ဆက်တော်လို့ဆိုပြီးတော့
လက်ရှိမန္တလေးမြို့အတွင်းမှာလမ်းတွေပိတ်ဆို့ပြီးစစ်ဆေးရှာဖွေရာတွေဇက်တိုက်လုပ်နေတယ်လို့လည်းဒေသခံတဦးကပြောပါတယ်
ဒီနေ့ကခုရပိုင်းနည်းနည်းလေး အေးဟိုပေါ့တက်ခိတ်တိတ်ပေါ့ခန်းနာလေးများနေတယ်မနေ့ကဆိုရင်ကျွန်တော်တို့တန်းတော့ဆိုရင်အဲပကလုံးကိုပိတ်ပြီးတော့မနေ့ခုနိုင်ရက်ညနေ9နာရီစီကိုမူရသွားတယ
်ဟုတ်ကဲ့
လူတွေပေါ့များတယ်အဲ့လိုမျိုးတွေရှိတယ်ဆွဆီဒီတင်းတဲ့အပြင်ကိုကတော့ဒီရက်မထင်မှန်းတဲ့ရက်ကွက်လူနာမည်ရှိတဲ့ရက်ကွက်တွေပေါ့ဗျာဆိုရင်ဟိုဒီလူမျိုးပဲလေးပတ်လေးတိုင်းပိတ်ပြီးတော့ဟိုအင်အားတရားနေရာနဲ့ဝင်ပြီးတော့ဆစ်တော့လာပဲဗျာဆက်တော့အဲဒီဆစ်တာလို့ဘာလို့လဲအပိုင်းဖုံးလာတယ်ပေါ့ဆီမတင်ခါရရှိရင်ခေါ်ပေါ့ပြအဲ့လိုလုပ်တာ
မန္တလေးမြို့ကဆီယန်နရှင်စန့်ကြီးလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကအင်အားသုံးဖမ်းဆီးတာတွေဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာတွေဆက်တိုက်ရှိနေတယ်လို့ဆီယန်နာသိမ့်မှုစန့်ကျင်သူတွေဘက်ကလည်းတတ်နိုင်တဲ့နီးနဲ့လှုပ်ရှားမှုတွေကိုဆက်ပြီးတော့လှုပ်သွားမယ်လို့ပြောဆိုကြပါတယ်ရှင
်ဒါကတော့စစ်ကောင်စီကမန္တလေးမှာအဖမ်းဆီးတွေလုပ်နေတာနဲ့ပတ်သက်ပြီးတော့မတ်မြသဇင်အောင်ကပြောပြပေးသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့ရှမ်းပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်။ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာကြာသပတေးနေ့ကညှိနှက်နေခဲ့ပြီးတိုက်ပွဲဖြစ်ရာဒေသအတွင်းပိတ်မိနေသူတော်တော်များများပြန်လည်ထွက်ခွာလာနိုင်ပြီဖြစ်ပါတယ်။ဗုဒ္ဓနေ့ကတိုက်ပွဲမှာတော့စစ်ကောင်စီကလေကြောင်းကနေပြီးဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်လို့ SSPP ကပြောဆိုပါရယ်။ဒါ့အပြင် SSPP ရှမ်းမြောက်အဖွဲ့က RCSS ရှမ်းတောင်အဖွဲ့ကတုံပန်း20လောက်ကိုဖမ်းဆီးမိခဲ့တယ်လို့လည်းပြောဆိုပါတယ်ရှမ်းပြည်နယ်တွေကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးမှာပ
ါရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ SSPP ရှမ်းမြောင်းနဲ့ RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာရှမ်းပြည်နယ်တီဘောကြောင်မဲမိုင်းကိုင်နဲ့လဲချမ်းမြို့နယ်အတွင်းကနေရက်ဆောက်မြို့နယ်ဘက်အထိကိုကျယ်ပြန့်လာနေတာပါပြီးခဲ့တဲ့အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့ကတော့ရက်ဆောက်မြို့နယ်နောင်ဦးကြောက်ကူရွာတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံအချို့ဟာလည်းတိုက်ပွဲဖြစ်တဲ့ကြောက်ကူရွာမှာပိတ်မိနေခဲ့ပါဗျ။ကြတာပရိနေမှာတော့ပိတ်မိနေသူအတော်များများဟာတိုက်ပွဲဖြစ်ပွားရဒေသကထွက်ခွာလာနိုင်ကြောင်းရက်ဆောက်ဒေသခံသူက VOA ကိုအခုလိုပြောပါဗျ။အ
ချိန်လေးကတော့ဒီနေ့တော့ငြိမ်နေကြ။တချို့တွေတော့ထွက်လာရတယ်။သူတို့များများတော့ထွက်လာတာတွေ့တယ်။သူမနေ့ကကျွန်တော်မေးတော့သူလည်းဒီနေ့ဆိုရင်နောက်ပွင့်တော့ပြန်လာမယ်လို့ပြောအာတော်တော်များများထွက်လာတော့တွေ့ရတယ်။ဟုတ်ကဲ့။
SSPB ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကဗုဒ္ဓဦးနေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီကနှစ်ဖက်တိုက်ပွဲအကြားလေရင်နဲ့လာရောက်တိုက်ခိုက်တာရှိကြောင်းပြောပါရယ်
။ရှိရကိုရကအကြေးနဲ့ကျွန်မပွင့်နေဟိုတိုက်ပွဲဖြစ်တဲ့အခြေအနေတော့ရှိပါတယ်။ကိုရနေကကြောက်ကူမှဖြစ်တယ်ဗျ။ကိုနိုင်ကိုစင်နိုင်ကနေပြီးတော့ဒီလိုက်ရလိုက်နဲ့ညနေထိရောက်သွားတယ်ဗျ။နောက်နိုင်မှသင်းတော့ကျတော့ဟိုသက်ကကချက်လူရင်းနေစင်းနေတာပြီးတော့ပုံကျေသွားတယ်။ကျွန်တော်ပဲအသားလျောက်တိုင်ရရပါတယ
်ဒီတိုက်ပွဲအတွင်း SSPB ဘက်ကလက်နက်ခဲရဲ့အများအပြားနဲ့စစ်တုံးပန်း20လောက်ဖမ်းဆီးရမိခဲ့ကြောင်းတုံးပန်းတွေကိုပြန်လွှတ်မှာဖြစ်ကြောင်းလဲဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြီးပြောပါတယ
်လက်နက်ဆိုလို့ရှိရင်လက်နက်ငယ်30ကျော်ရတာပေါ့ဗျာလက်နက်ကြီးဆိုလို့ရှိရင်ခွန်ရလိုက်တာစစ်တုံးပန်းတွေအကျော်20ထက်မလဲရတာပေါ့ဗျာစစ်တုံးပန်းပေါ်လာဒီတိုင်းမှာဒီကောင်းကောင်းမွန်မွန်ကျူစုကြမ်းမရေးစောင့်ရှောက်မှုပေါ့လေအပြည့်အဝတောင်းယူတောင်းခံလုပ်ပါတယ်ပြီးတော့မှသူတို့ရဲ့စိတ်တော်ဆန္ဒတိုင်းတောင်းကြလို့ကောက်ပြီးမှဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
RCSS ဘက်ကအဆုံးရှုံးများကြောင်း SSPB ဘက်ကပြောဆိုပေမဲ့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကတော့စစ်မြေပြင်ကအခြေအနေအသေးစိတ်လို့တော့မသိရသေးကြောင်းခုလိုပြောပါတယ
်ဒီကြောက်ကူညောတော့တကွင်ပေါ့အဲ့ညမှာတက်တွဲပြင်းဆန်တယ်ခင်ဗျာဒီ SSPB နဲ့သူတို့အပေါင်းပါတွေကအင်အားထောင်ချီနဲ့ထိုးစစ်ဆင်လာတယ်ခင်ဗျာဒီနေ့ကိုတက်တွဲရှိတယ်ခင်ဗျာနောက်นี่แหละไปในเนี่ยในใบมาดิสักกะสักกะเลยเนี่ยล่ะปิดเลยครับดิชิ้นเนี่ยน่ะคู่จ้าแท้มาบ้งล่ะฉะเลยครับโอเคชิ้นนี้ดิเนี่ยตะเด็งอะเต้ใช้จ้าတော့ไม่ปิดหรอกครับเน
ี่ยแล้วชื่อมาแล้ว2ဖက်သက်တွေအကြာစည်ရေးတင်းမှန်မှုတွေမြင့်တက်နေတာကြောင့်တိုက်ပွဲဖြစ်ပွားရာနဲ့အနီးအနားကဒေသခံတွေထောင်ထဲခြီးပြီးတိမ်းရှောင်နေရာကြောင့်ရှမ်းပြည်နယ်အခြေစိုက်သတင်းဌာနတွေကဖော်ပြထားပါဗျ။ပြီးခဲ့တဲ့လတွေအတွင်းကမိုင်းကင်မျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံ4000ကျော်နေရဲဆွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့ကြောင်မဲနဲ့ဒီဘောမျိုးနယ်အတွင်းတိုက်ပွဲတွေကြောင့်လည်းဒေသခံ2000ကျော်လောက်တိမ်းရှောင်ခဲ့ရပါတယ်။ရှမ်းလက်နက်ကင်တပ်နှစ်သက်အကြားစစ်ရေးပဋိပက္ခတွေကိုဆွေးနွေးဖြည့်ရှင်းဖို့အတွက်ရှမ်းတန်ကာတော်တွေနိုင်ငံရေးပါတီတွေနဲ့ဒေသခံတွေကအစဉ်တစိုက်တောင်းဆိုထားတာတွေရှိနေပေမဲ့အခုချိန်ထိတော့တိုက်ပွဲတွေမရက်ဆိုင်နေသေးပါဘူးခင်ဗျာ
။ဒါကတော့ရှမ်းပြည်နယ်ထဲမှာရှမ်းလက်နက်ကင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်တွေကိုကိုရဲမွန်ကပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။အာနာသိန်းစစ်ကောင်စီကလာမဲ့ February 12ရက်နေ့မှာကြာရောက်တဲ့ပြည်ထောင်စုနေ့တက်ရောက်ဖို့နဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်။ဒီပွဲကိုတက်ရေးမတက်ရေး အဖွဲ့အစည်းတွေကြားမှသဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုကျွန်တော်ကပဲဆက်လက်စူးစီးတင်ပြပေးပါမယ်85နှစ်မြောက်စင်ရတုပြည်တော်စုနေပွဲတက်ဖို့နဲ့ငြိမ်းချမ်းရေးအကြိုညှိနှိုင်းဆွေးနွေးပွဲတက်ဖို့တပ်ဖွဲ့ရှိတဲ့တိုင်းရင်းသားအဖွဲ့တွေကိုရောဖိတ်ကြားထားသလိုနိုင်ငံရေးပါတီတွေကိုလည်းဖိတ်ကြားထားပါတယ်ဖေဗရူလာ6ရက်နေ့မှာစစ်ကောင်စီကကြေညာချက်လက်ထုတ်ပြန်ဖိတ်ကြားထားပါတယ် NCA လက်မှတ်ထိုးထားတဲ့ဆယ်ဖွဲ့တဲကအဓိကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ KNU ကတော့စစ်ကောင်စီရဲ့တရားဝင်မှုရှိမရှိပြဿနာနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပေါ်တရားမျှတမှုမရှိတာကြောင့်မတက်ဘူးလို့ပြောခွင့်ရပုဂ္ဂိုလ်ဖရိုစော်တော်နီက VOA ကိုပြောဆိုပါတယ
်အာနာသိမ့်ပြီးတဲ့နောက်ပိုင်းတဲ့နေ့ကြောကလာခင်မှာအချိန်နဲ့အားလုံးကိုမထိကျုံနိုင်ဘူးထိကျုံနိုင်ဆိုမရှိဘူးအဲ့ဒါကိုနိုင်ငံတော်ကိုဆက်ပြားဖို့အနေနဲ့ဒီဘင်းဒီပရောတာကိုထိကျုံနိုင်ဆိုရှိတဲ့ဆိုရဲကိုပြတ်တနိုင်ဖို့အတွက်ဒါဆက်ပြားရတာဖြစ်တယ်အတွက်ကျွန်တော်တို့အဲ့ဒါမှာသွားပြီးတော့တောင်းမရှိ
ဘူးပေါ်အမျိုးသားလူမျိုးရဲ့အဖွဲ့ချုပ် PNLO ကလည်းစစ်ကောင်စီကကျင်းပတဲ့ဒီပွဲကိုမတက်ဘူးလို့အတွင်းရေးမှူးခွန်ထွန်းတင်က VOA ကိုပြောပါတယ်ဒါအပြင် NCA လက်မှတ်ထိုးចောင်းသားတက်မတော် ABSDF နဲ့ချင်းအမျိုးသားတပ်ဦး CNF တို့ကလည်းမတက်ရောက်ဘူးလို့သတင်းမီဒီယာတွေမှာပြောဆိုထားပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကတော့ဆွေးနွေးရေးလမ်းကြောင်းပိတ်သွားမှာဆိုတဲ့အတွက်တက်ရောက်မယ်လို့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်။ကျမတို့ကတော့ဒီပြည်ထောင်စုနဲ့အခမ်းအနားကိုကျမတို့တက်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီပြည်ထောင်စုဆိုတဲ့ဟိုဖွဲ့စည်းမှုတစ်ခုဖြစ်ပေါ်လာဖို့တဲ့တမိုင်းတွင်နေတဲ့နေ့ကိုကျမတို့ကတော့အပြစ်မှတ်တကယ်ပြပါတယ်။ငြိမ်းချမ်းရေးကိစ္စကိုကြားလို့ရှိရင်တော့ဆွေးနွေးရေးလမ်းကြောင်းကိုကျမတို့ဖွင့်ထားဖို့လိုအပ်တယ်လို့ကျမတို့ယုံကြည်ချက်ရှိပါတယ်။အဲ့ဒါကြောင့်မို့လို့ဒီဖိတ်ကြားမှုကိုကျမတို့လက်ခံပါတယ
်။ NCA ငြိမ်းချမ်းရေးလက်မှတ်ထိုးအဖွဲ့တွေဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဒါအပြင်ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC တို့ကတော့ပြည်ထောင်စုနေရောငြိမ်းချမ်းရေးဆွေးနွေးပွဲပါတက်မယ်လို့ပြောဆိုပါတယ်။ဒီမိုကရေစီအကျိုးပြုတက်မတော် DKBA နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့ပြည်ထောင်စုနေတက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲမတက်ဘူးလို့ဆိုပါတယ် NCA လက်မှတ်ထိုးအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီ NMSP ကတော့ပြည်ထောင်စုနေအတွက်ကိုယ်စားလှယ်တဦးစီလုံးမှဖြစ်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတော့မတက်ဘူးလို့နှိစက်တဲ့သတင်းရောက်ွက်အဆိုအရသိရပါတယ်ဒါကြောင့်ရေးပူရအဖြစ် NCA ငြိမ်းချမ်းရေးလက်မှတ်ထိုးထားတဲ့အဖွဲ့ဆယ်ဖွဲ့တဲက KNU ABSDF CNF PNLO လေးဘွဲကတော့မတက်ဘူးလို့ပြောဆိုထားပြီး ALP KNUPC DKBA LDU NMSP 6ဘွဲကတော့တက်မယ်လို့ဆိုထားပါတယ်။ဒါအပြင် NCA လက်မှတ်ထိုးမှထားတဲ့ KIA TNLA တအန် AA ရခိုင်တပ်မတော် MNDA တို့ကမတက်ရောက်ဘူးလို့သတင်းမီဒီယာတွေမှာပြောဆိုထားပါတယ်။ဒါပေမဲ့တရုတ်နယ်စပ်က NRG UWSA ကတော့ပြည်ထောင်စုနဲ့အတွက်ကိုယ်စားလှယ်တဦးစေလွတ်မယ်လို့ပြောဆိုထားပါတယ်။ဒီလိုအခြေအနေတွေမှာလက်နက်ကင်မဟုတ်တဲ့နိုင်ငံရေးပါတီတွေအကြားမှာလည်းတက်မတက်ကွဲလွဲမှုတွေရှိနေပါတယ်။အဓိကပါတီတစ်ခုဖြစ်တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့တက်မယ်လို့ပြောဆိုထားပါတယ်
။ကျန်းသူများရေးနေဒီပြည်ထောင်စုတည်ဆောက်ရေးတွေဒီလက်လက်ကြီးရဲ့အခြေခံအုတ်မြစ်ချတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒီအခမ်းအနားကတော့နိုင်ငံရေးအရာကထူးခြားတယ်အနှစ်သာရရှိတယ်လို့ကျွန်တော်တို့အဲ့ဒီမြင်ပ
ါနောက်ထပ်အရေးပါတဲ့ပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့မတက်ဘူးလို့အတွင်းရေးမှူးဦးဆိုင်လိပ်ကပြောပါတယ်ဒါပေမဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရက်တစ်ပါတီကြားပြူပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့ပြည်ထောင်စုနဲ့အခမ်းအနားတက်မယ်လို့ပြောပါတယ်ပြည်ထောင်စုကောင်းကျိုးဆောင်ပါတီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီတစညာ88မျိုးဆက်ကြောင်းသားလူငယ်များပါတီကြက်ကင်ဖွံ့ဖြိုးရေးပါတီစတဲ့ပါတီတွေပါဝင်တဲ့နိုင်ငံရေးပါတီပေါင်း26ပါတီကတော့ပြည်ထောင်စုနေနဲ့ငြိမ်းချမ်းရေးအတွက်တက်မယ်လို့စုပေါင်းကြေညာထားပါတယ်အန်တာသိန်းစစ်ကောင်စီကတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကြေညာခံထားရတဲ့အဖွဲ့တွေကလွဲရင်အကုန်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့ကြေညာထားပါတယ်ဒါကတော့အာဏာသိမ်းစစ်ကောင်စီကကျင်းပမဲ့ပြည်ထောင်စုနေကိုတက်မတက်နဲ့ပတ်သက်ပြီးသဘောထားကွဲလွဲချက်တွေနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါောင်းမယ်။အမေရိကန်စီးပွားရေးကုမ္ပဏီတွေနဲ့အာရှနယ်ပွားအမေရိကန်နိုင်ငံသားတွေပူးပေါင်းပြီးတော့ရောက်ရှိလာတဲ့အာဖဂန်ဒုက္ခသည်တွေကိုအမေရိကန်လူနေမှုဘဝနဲ့လိုက်လျောညီတွေ့ရှိအောင်ဤပညာတွေကရိယာတွေအသုံးပြုတတ်အောင်ကူညီတင်ပြပေးနေပါတယ်။အိန္ဒိယနာပြည်နယ်ကစစ်အခြေခံ အစ်စ်တိခံပါဗျာစစ်အခြေဆိုင်စခန်းတစ်ခုမှာယာယီဒုက္ခတဲ့စခန်းကစတင်လိုက်တဲ့အဲ့ဒီလှုပ်ဆောင်မှုတွေကတနိုင်ငံလုံးကဒီလိုအခြေဆိုင်စခန်းတွေကယာယီဒုက္ခတဲ့စခန်းတွေကပါအားကျစရာဖြစ်လာနေပါတယ်ဒီအကြောင်းတွေကို VOA သတင်းတောက်ဂျက်စီကာစတုန်းတင်ပြထားတာကိုကိုခင်မောင်ဆိုးကကိုခင်မောင်ဆိုးမင်းကပြန်လည်ပြောပြပေးပါမယ်
အင်ဒီယားနာပြည်နယ်အခြေစိုက်အဆောက်အုံကုမ္ပဏီတစ်ခုကနေအာဖဂန်ဒုက္ခသည်တွေကိုစတင်အကူအညီပေးနေပါတယ်။တစ်ချိန်တည်းမှာပဲအရင်တုန်းကအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချနေထိုင်သူတဦးဖြစ်ခဲ့တဲ့ရူဘဲတန်နာဝါလာဟာသူ့ရဲ့အလုပ်ချိန်တွေတစ်ဝက်ကိုရှော့ချပြီးအာဖဂန်ဒုက္ခသည်တွေကိုအကူအညီပေးနေတာလေးလလောက်ရှိပါပြီ။သူ့အနေနဲ့လည်းအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ခဲ့စဉ်ကနည်းပညာနဲ့ပတ်သက်ပြီးဘာမှမတတ်ခဲ့ဘူးလို့ပြောပါတယ
်။ I come from India where I did not have access to technology being
an immigrant ကျွန်မက India ကနေလာခဲ့တာပါအဲ့ဒီမှာနေခဲ့တော့ဘာနည်းပညာနဲ့မှမဆက်ဆက်ခဲ့ပါဘူးဒီ American ကိုပြောင်းရွှေ့လာတော့အင်္ဂလိပ်လိုလည်းကောင်းကောင်းမပြောနိုင်ဘူးအလုပ်တစ်ခုကိုရှောက်ဖို့အတွက်က computer laptop လိုတယ်လေပြီးရင်ကိုယ့်ရဲ့အချက်လက်တွေကိုရေးရပါတယ်နောက်နေဖို့အိမ်ကိုရှာရမယ်တကအထောက်ပံ့တွေကိုလည်းရှောက်ရပါတယ
်အခုဆိုရင် Afghan ဒုက္ခသည်တွေဟာနည်းပညာနဲ့ပတ်သက်ပြီးသင်ကြားဖို့အတွက်ပစ္စည်းတွေရရှိနေကြပါပြီအဲ့ဒီအတွက်လှူဒန်းပေးတဲ့ Amazon ကုမ္ပဏီ၊အာရှຫນွေဘွား၊အမေရိကန်နိုင်ငံသားများအဖွဲ့နဲ့သတင်းအချက်အလက်စီမံခန့်ခွဲမှုအဖွဲ့အစည်းတွေကိုကျေးဇူးတင်နေကြပါတယ်။ဒါ့အပြင် Indianapolis မြို့အခြေစိုက် IEA အခြေခံအဆောက်အုံကုမ္ပဏီကလည်း Camp Atabury စခန်းမှာရှိတဲ့ Afghan ဒုက္ခသည်မိသားစုတွေအတွက်ကွန်ပျူတာ laptop တွေလှူဒန်းခဲ့ပါတယ်။တစ်ချိန်လုံးကဒုက္ခသည်တဦးအနေနဲ့အမေရိကန်ကိုရောက်ရှိခဲ့တဲ့ Sona Romani ကအခုအာဖဂန်ဒုက္ခသည်တွေရဲ့သားသမီးကလေးတွေကိုအင်္ဂလိပ်စာသင်ကြားပေးနေတဲ့အချိန်မှာပဲကွန်ပျူတာ laptop တွေစာသင်ခန်းထဲကိုလာပို့ပေးနေပါတယ်။အဲ့ဒီကလေးတွေနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ
်။ Not a lot of kids in Afghanistan have laptops or iPads. They don't even know how to use them.
Afghanistan မှာကလေးများစုက laptop တို့ iPads တို့မရှိကြပါဘူး။သူတို့အနေနဲ့ဘယ်လိုသုံးရလဲဆိုတာတော့မသိကြပါဘူး။ဒါကြောင့်သူတို့ဒီမှာပထမဆုံးမြင်ဘူးကြတော့တကယ့်ကိုစိတ်တွေလှုပ်ရှားကုန်ကြပါရောပျော်လဲပျော်ကြတယ်စိတ်လဲဝင်စားကြပါတယ
်အခုလိုလှုပ်ဆောင်ပေးမှုမျိုးကိုတခြားအမေရိကန်စစ်အခြေစိုက်စခန်းတွေမှာယာယီနေရာချထားပေးတဲ့အာဖဂန်နစ္စတန်ဒုက္ခသည်စခန်းတွေကလည်းအားကျအတူယူပြီးလှုပ်ဆောင်နေကြပါတယ်အခုဆိုရင်ကွန်ပျူတာ laptop အလုံး900ရရှိပြီးစစ်အခြေစိုက်စခန်း၈ခုကဒုက္ခသည်စခန်းတွေကိုဝေပေးထားပါတယ်ဒါပေမဲ့လည်းအဲ့ဒီလုပ်ငန်းစဉ်တွေကိုအခုအခါမှာရွှေ့ဆိုင်းထားပြီးစခန်း၃ခုမှသာလည်ပတ်နိုင်ပါသေးတယ်။အဲ့ဒီတော့နောက်ထပ်စိန်ခေါ်မှုတွေကဘာတွေဖြစ်လာမလဲ။အဲ့ဒီလိုလူဒန်းတဲ့နည်းပညာပစ္စည်းတွေနဲ့အမေရိကန်မှာရွှေ့ပြောင်းနေထိုင်ကြတဲ့အာဖဂန်ဒုက္ခသည်9,400ရဲ့မိသားစုတိုင်းကိုဒေသခံအမေရိကန်တွေရဲ့လူနေမှုဘဝတွေနဲ့လိုက်လျောညီတွေဖြစ်စေဖို့သေချာအောင်လှုပ်ဆောင်ပေးရမှာပါ။သူတို့ထဲကအများစုဟာအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့တွေအတွက်တစုံတရာအကူအညီလှုပ်ဆောင်ပေးခဲ့ကြပါတယ်လို့လည်းသူကပြောပါတယ
် If not for this Afghan guest
အခုရောက်လာကြတဲ့ Afghan ဒုက္ခသည်တွေကလွဲလို့ဘယ်သူတွေကများကျမတို့ American တပ်ဖွဲ့တွေအတွက်စကားပြန်လုပ်ပေးခဲ့ကြလို့လဲအခုသူတို့လိုအပ်တာတွေကိုဘယ်သူကထောက်ပံ့ကြမှာလဲ
အခုရောက်လာတဲ့ Afghan ဒုက္ခသည်တွေကိုအကူအညီပေးနေတာဟာ Rubel Tanawala အတွက်ပုဂ္ဂိုလ်ရေးရာဆုံးဖြတ်ချက်အရာလှုပ်ဆောင်ပေးတာဖြစ်ပါတယ်သူရဲ့သားကတော့ American West Point စစ်တပ်ကတူကဘူလောင်းတယောက်ဖြစ်ပါတယ်။ဒါကတော့အမေရိကမှာနောက်ထပ်အခမ်းကဏ္ဍအသစ်တစ်ခုဖြစ်ပါတယ်။အမေရိကကိုပြောင်းရွှေ့နေထိုင်သူတွေဟာသူတို့ရဲ့နိုင်ငံအသစ်ကိုကာကွယ်ဖို့အတွက်မျိုးဆက်အသစ်တွေကိုပြုစုပျိုးထောင်ပေးနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်ထောင်စုတည်င်းမှန်တွေပို့ပေးနိုင်လို့ လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတဲ့ဘက်အတန်လွင့်စီစဉ်တွေကိုလှိုင်းတုတ်ပင်တာ3249တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုရင်
ငင်းငင်းလောက်တိုင်းလောက်တိုင်းမှာရော Federal Democracy ကိုတိဆောက်ဖို့လုပ်နေတဲ့လောက်တိုင်းမှာတကယ်ကိုကိုလကန်လောက်တဲ့ဟာစစ်တပ်ပဲကြာအဲ့ဒါကြောင့်စစ်တပ်မရှိမှပဲတရားတွေလုပ်လို့ရမယ
်ဒါကတော့မကြာခင်တင်ဆက်တော့မယ်တိုင်းရင်သတင်းလောအစီအစဉ်ထဲမှာနောက်တော့တာဆင်ရပါမယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်နဲ့ကိုဝင်းမင်းတင်ဆက်တဲ့ကျမရေးအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါတော့မယ်ဆရာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်သစ်လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ဆရာနာသိမ်းမှုကြောင့်ပေါ်ထွက်လာတဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်သစ် Generation Z အကြောင်းပြည်ရင်းပြပမှာအမျိုးမျိုးရေးကြပါတယ်။တူညီတဲ့အချက်ကမြန်မာပြည်ရဲ့အနာဂတ်ဟာမျိုးဆက်သစ်တွေပေါ်မှာမူတည်တယ်ဆိုတော့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိမ်းပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်သစ်စစ်တမ်းအကြောင်းပြောပြရစီ။ MSR ကမြန်မာ Survey Research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်။မျိုးဆက်သစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြာအရွယ်ဟာမျိုးဆက်သစ်ပါပါဝင်တယ်လို့ဆိုပါတယ်မြမလူဦးရေတဝက်ကျော်ဟာမျိုးဆက်သစ်တွေဖြစ်လို့သူတို့ဟာတိုက်ပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့သူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်ဒါပေမဲ့မိဘနဲ့လူမှုအတိုင်းအဝိုင်းရဲ့ထိန်းချုပ်မှုကြောင့်မျိုးဆက်သစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခန့်အသတ်ရှိနေတယ်လို့သုံးသပ်ပါတယ်ဦးသိန်းစိန်ရဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်သစ်တွေကိုအချိန်တိုအတွင်းခင့်မိအောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
ဆက်သွယ်ရေးအတတ်ပညာကျွမ်းကျင်လာတဲ့မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းမိဘတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်တိုးတက်ပြောင်းလဲမှုများစံလို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာစိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီးပွားရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းပြောင်းသလိုခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်။အတတ်ပညာသစ်အတွေးခေါ်အသစ်နဲ့အညီလုပ်နိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်သစ်က80ရာခိုင်နှုန်းနီးပါးရှိပါတယ်။စမ်းသစ်တဲ့အတွေးခေါ်ယူဆကြောက်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါတယ
်လူမှုကွန်ရက် Facebook မှာမျက်မှောက်ခေပြဿနာကိုဆွေးနွေးသူတွေဟာလူငယ်တွေအပေါ်မှာဩစာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်ဘဝရည်မှန်းချက်ကြီးမားတဲ့မျိုးဆက်သစ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်သတ်ဆန့်ကျင်ကြပါတယ်အမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid Jord သရပီတန်းနဲ့မြမပီအခြေစိုက်စုရဲလင်းတို့ကလည်းမျိုးဆက်သစ်အကြောင်းမနေ့ကစာရန်ထုတ်ဝေထားပါဗျ။2021 February 5ရက်မှာဖွဲ့စည်းတဲ့လွတ်တော်ကိုစားပြုကော်မတီဝင်15ဦးဟာမျိုးဆက်သစ်ရဲ့ရည်မှန်းချက်တွေကိုကိုစားပြုတယ်လို့ဆိုပါတယ်။အစောပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွတ်ပေးဖို့တောင်းဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညီကုန်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ်။
ဆရာနာရှင်စန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သူပြည်သားအလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်ဆရာနာရှင်စန့်ကျင်ရေးကိုဦးတည်ပြီးမြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစည်းလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်တက်ကြီးရွယ်ဦးကြီးစိုးမှုဗမာယဉ်ကျေးမှုအမေနာဂံမှုစတဲ့ဒလိထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ဘဲယဉ်ကျေးမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့ Ingrid Jord အဖွဲ့ကသုံးသပ်ပါတယ်မျိုးဆက်သစ်ရဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာလည်းရှေးတုန်းကလိုရွှေတကုံစည်းဒီမှာအခြေမစိုက်တော့ပါဘူ
စစ်အာဏာမသိမ်းပြီကမျိုးဆက်တစ်ထဲမှာနိုင်ငံရေးစိတ်မဝင်စားသူတွေအများကြီးရှိပါတယ်သူတို့မဲပေးခြင်းနဲ့လူမရှိလို့မဲမပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါတယ်ဒါပေမဲ့စစ်အာဏာသိမ်းတဲ့အခါမှာတိုက်ပြည်ငြိမ်းချမ်းတရားရေးနဲ့တည်ငြိမ်ရေးကိုဖျက်ဆီးနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်တစ်တွေသဘောပေါက်သွားကြပါတယ်တဲ့စစ်အာဏာရှင်တိုက်ပြည်ရေးကိုစလုပ်တဲ့မျိုးဆက်တစ်တွေခေါင်းဆောင်မှုမှာပါဝင်ရမယ်လို့သူတေတီစောခပီက Yes Security စာဆောင်မှာသုံးသပ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်ဒါကြောင့်စစ်တပ်ခေါင်းဆောင်တဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူးဖက်ဒရယ်ပြည်ထောင်စုနဲ့လိုအပ်လာရင်ဖက်ဒရယ်တပ်မကြီးတည်ထောင်ဖို့အထိမျိုးဆက်တစ်တွေကရည်မှန်းကြပါတယ်မြန်မာပြည်ဟာ1948ကတည်းကလွတ်လပ်ရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တန်တရာကမထွက်နိုင်ပဲဖြစ်နေပါတယ်စစ်တပ်ကြီးစိုးမှုတန်တရာကယုံထွက်ပြီးဖက်ဒရယ်နိုင်ငံကိုတည်ဆောက်မှုမျိုးဆက်တစ်တွေတန်တိတ်တန်ချထားတာဟာတိုင်းသူပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့စောကပီးကသုံးသပ်ထားတာကိုကျင်းပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA အတန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောက်တာရှင်များခင်ဗျာ VOA ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်ရေးသားမယ့်အီးမေးလ်လိပ်စာကတော့ VOA Burmese တိကောင်ခင်ဗျာ Burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်ကိုဆက်လက်တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ် Omicron လှိုင်းအကြောင်းကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာဒီ COVID-19 မျိုးကွဲသစ်စကြီးစိုးလာနေပြီးတော့အခုဆိုလို့ရှိရင်နေ့စဉ်ကူးစက်မှုတွေထောင်နဲ့ချီတက်လာနေပါတယ်။လှိုင်းသစ်အသွင်ဖြစ်လာနေပါတယ်။ပြင်းထန်လာမှာကိုလည်းစိုးရိမ်နေရပါတယ်။ဒီအတွက်ဘလို့ဝိုင်းဝန်းကာကွယ်သင့်ပါသလဲ။ဘာအတွက်ကြောင့်မလဲဒါတွေကိုတင်ပြထားပါတယ်ဒီအကြောင်းကြားမရေးနဲ့အားကစားဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အမေရိကန်နိုင်ငံ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနမှလည်းလေ့လာပညာသင်ယူခဲ့သူလည်းဖြစ်တဲ့ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်
โอเคဒေါက်တာသန်းနေဆရာခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron စကြီးစိုးလာပြီးတော့ဒီသရုတ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကပါစမှားခြင်းလဲဆရာ
Omicron ကတော့စတွေ့ရတော့ဒီတောင်အာဖရိကပေါ့နော်အဲတောင်အာဖရိကရဲ့အနေအထားကိုကြံကြည့်ရင်တော့နည်းနည်းလေးကောင်းတဲ့ဟာလေးတော့ကျွန်တော်မြင်ရပြီပေါ့နော်အဲဒီလိုပဲအခုဒီဥရောပမှာလည်း Omicron ကတောက်လျှောက်ပေါ့နော်တကယ်လို့လှိုင်းကြီးကြီးနေတယ်ကိုရိုက်ခတ်သွားတာအမေလေးဥရောပရဲ့အနေအထားကိုပြန်ကြည့်ရော်လဲအခုကလေလေးပြန်နေတာပေါ့နော်အဲ့တော့ဒီ Omicron ရဲ့သဘောကတော့မြန်မြန်တက်ပြီးတော့မြန်မြန်ပြန်ကျသွားမဲ့သဘောတော့ဒါကျွန်တော်တွေ့နေတာပေါ့နော် US ကလည်းဒီလိုပဲပုတ်လို့တာပေါ့ဒါပေမဲ့ခက်တာဒီမြန်မြန်တက်ပြီးတော့မြန်မြန်ကျမဲ့ line ကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးကိုအားတောင့်ဖို့လိုတာပေါ့နော်ဒီ John Hopkins ကထုတ်ပြန်တဲ့အထက်မှာပေါ့နော်ဒီ US က4ရက်2လနဲ့ထွက်ကြတာပေါ့နော်အဲ့မှာသူက86ဒသမ2တန်းဖြစ်တဲ့အထက်မှာတည်ဆုံးတဲ့ဘီကိုဒင်းပြေးသွားပြီပေါ့နော်အဲ့ကိုသိန်းပြည့်တဲ့အချိန်မှာပြန်ပြီးတော့ကြည့်တိုင်းရင်လည်းနောက်ဆုံးတသိန်းပေါ့နော်ဒီ7သိန်းကနေ9သိန်းဖြစ်တဲ့တသိန်းတည်သွားတဲ့အမှန်တော့ကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ2ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်၄ဘက်အတွင်းမှာပဲဒီ US မှာတည်ရဲ့ဟာအလုံးပေါင်း6500ရှိပေါ့နော်အဲပြီးရဲ့ခါကျတော့အဲ့ဒီ28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအလုံးပေါင်း18တန်းရှိရပေါ့နော်အဲ့တော့ဒီ US ကဒီ Omicronဖြစ်ပေါ်တဲ့ဒီ sign ကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာကျွန်တော်တို့သိနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်တွေလိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းနိုင်အောင်ကျွန်တော်ပြောနေတာပေါ့နော်တင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄စင်နမောင်းနဲ့တူတယ်ဒါဒီ site နေရာမှာအကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်နမေတူကသူသွားတဲ့လမ်းကြောင်းတစ်လျှောက်ကိုပဲဖြတ်ပြီးသွားတဲ့အခါကျတော့သူ့ရဲ့ပျက်စီးမှုမြင်မှနေတယ်ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာသူကအများကြီးပျက်စီးသွားတာ။ဒါပေမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လို့ဟာမျိုးတိုက်တဲ့အခါကျတော့ဒါကျွန်တော်တို့လည်းနာခင်မုန်တိုင်းတိုက်ပြီးတော့ပေါ့နော်
तो अमायु एरिया अमायु दूरी अमायु जैसी द्वारे खा जा रहा कुना वैसे ना माउना बिना मुमशी हुसूरी में तो ये दी चाइ द्वारे एरिया म्यारे खा जा रहा ऐ एरिया मार्ची ตัวตาเลยรูปเดียวเห็นเดียวไหมวันนั้นเดี๋ยวตาได้สายยังไงโน้อาเซียนจะโน้เนี่ยรูปเดียวเห็นเดียวไหมทำไมถึงแก่กูเสพจะบอยรูปยาอะไรขาดจ้าวคุณน่ะเดี๋ยวเลยดีถ้าแก่เรียนเนี่ยมาบอกเอสลูเนี่ยมาขอเราเนาะอาทิตย์ที่ด่าเนี่ยเป็นอะไรเนาะเออุมาส่วนเดี๋ยวตาเนี่ยนั่งเชียงหาเลยที่สตูดิโอเนี่ยมีไอซีบาร์เนาะไอ้รอโอมิครอนเนี่ยเป็นแต่บีบอ่ะเนาะแล้วส่วนที่ด่าเนี่ยเทสเซมาส่วนที่เที่ยวเดียร์เนาะมาเดี๋ยว
28ယောက်ရှိတယ်ဒီလူတစ်ဆောင်မှာပေါ့နော်ဒါပေမဲ့ဖြစ်ပွားတဲ့လူကတိန်းနဲ့တန်းနဲ့ချီဖြစ်လာရင်ခုန28ယောက်ပဲရှိတယ်ဆိုရင် data နဲ့ဆိုင်3000လောက်တက်တာတယ်ဆိုပြီးတကယ်တမ်းကျတော့ဒီစေယုံတွေကိုလိမ့်ဝင်လာတယ်လုံးဝလည်းမသေးဘူးပေါ့နော်ဒါလည်း CDC ကကြေလုပ်ထားတဲ့အပိုင်းရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတည်ဆုံးမှုတွေမများဖို့အတွက်ဘယ်လိုကာကွယ်မလဲဆရာ
ဒီထားပြီးတော့ကျွန်တော်ကာကွယ်ရမယ်အဲ့တော့ကိုကစပြီးကာကွယ်လိုက်ခြင်းအားဖြင့်ခုနကကျွန်တော်တို့ဒီစေယုံတက်ရတဲ့လုံးဆိုတဲ့ဒီအန်တီတာရပေါ့နော်ကျွန်တော်တို့ဒီစရီတစ်ခုမှလည်းပြောထားတယ်ဒီအသက်50အထက်မှာဆိုရင်ဆေးရုံတရားနှုန်းကတော့ပို့ပြီးတော့ရားရပေါ့နော်တီတတာအဲတော့ကို့အိမ်မှာလည်းအသက်ကြီးရ50အထက်ကြီးရလည်းရှိမယ်ဟိုတွေးလို့မလုံးဖြစ်ဘူးပေါ့နော်ဒီအခန်းရှိရလည်းရှိမယ်နောက်ဆေးရထိုးရတာကြာပြီဘူးဆာမထိုးရတာနေဆိုဝေးပြီးတော့ဒီ delivery level ကျနေလည်းပဲရှိရှိမယ်နော်ရောင်းမျိုးမျိုးကြောင့်ကိုကန်အားကျတဲ့လူတွေရှိမယ်သူတို့ပြူယောဂပိုးတည်ယူမိသူဖြစ်တော့သူတို့တွေခုနမြင်းမြင်းထင်တယ်ဖြစ်လာနိုင်တဲ့အထက်မှာပါတယ်ပေါ့နော်။ Omicron ကတော့ဒီရော့တာသွားတယ်လို့ဆိုပေမဲ့ဒီအဆုတ်ကိုထိခိုက်တဲ့လက္ခဏာတွေကတော့ပြင်းထန်တဲ့လူတွေမှာတော့တွေ့ရလို့မျိုးပေါ့နော်။အများအားဖြင့်အသက်ရှူတာကြောင့်အပေါ်ပိုင်းနဲ့ပြီးရဲဆိုတာဖြစ်ထိုးပြီးတဲ့လူတွေကိုကောင်းကောင်းတဲ့လူတွေကတော့ပြီးသွားတာပေါ့နော်။ဒါပေမဲ့အဆုတ်ထဲကိုတကယ်ဝင်ပြီဆိုရင် Delta လိုပဲပေါ့နော်။ Corona virus ကပြီးသားအစ်စ်ကဟာလေပေါ်လာမျိုးရှိရပေါ့နော်။အဲ့တော့ကျွန်တော်အားလုံးကဝိုင်းဝန်းပြီးတော့ဒီချိန်လေးမှာပေါ့နော်။ဟိုပြည်နေရကျွန်တော်တို့ကလည်းတော့ထိတဲ့နေရာအောင်လည်းမသိပေါ့နော်။ဒီ Omicron ကလည်းသူ့ရဲ့မျိုးကွဲရတဲ့ထက်ထွက်လာပြီလေ B2 ဆိုတာအဲဒါလည်းနိုင်ငံပေါင်း58နိုင်ငံလုံးရောက်ပြီလို့သိရတယ်အဲတော့အများကြီးကူးခံလာရင်မျိုးကွဲထက်ထွက်လာကြအကြောင်းလည်းရှိတယ်အဲတော့ကျွန်တော်တို့အားလုံးကဒီတရားအတိတရားနဲ့ကာကွယ်ဖို့အဓိကတော့ဒီ Omicron ကဒီအရှင်ဟုန်နဲ့ကူးစက်တဲ့အခါမှာဒီကူးစက်မှုနှုန်းကိုကျွန်တော်ကရှော့ချနိုင်ဖို့လိုတယ်အဲ Omicron ဝင်မရောက်လာဘူးတော့ရှားလို့မရဘူးဒါလေးရေူတားလို့မရဘူးဆိုတော့ကျွန်တော်မြန်မာစကားကိုသိလို့ပဲပေါ့နော်အော်ရေစီးတာရဲ့ဟာတော့ကျွန်တော်ထားလို့မရဘူး။ဒါပေမဲ့ဒီရေစီးတာကြောင့်ထိခိုက်မဲ့ဟာပေါ့နော်။ရေစီးနှုံးကျသွားအောင်ဒီဟာတော့ကျွန်တော်အတက်နိုင်ဆုံးဝိုင်းဝန်းပြီးတော့အားလုံးကိုစီဒီတရားနဲ့ပေါ့နော်။ဒီတရားနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာတော့အခုလက်ရှိကာကွယ်ထိန်းချုပ်မှုကတော့ဒီအပြည့်ထိန်းချုပ်တဲ့သဘောပေါ့နော်။ဒီ containment strategy အပြည့်ထိန်းချုပ်တဲ့ဒီဟာလို့အခုအနေထားကိုပြောရမှာပေါ့ဆရာနော်
။အဓိကတော့ containment လို့ပဲပြောအောင်ပေါ့ဆရာ။ဟိုအချက်ပိုင်းစက်တော့သွားရတာပေါ့။အရင်ဆုံးကတော့ကျွန်တော် contain လုပ်ရတာပေါ့နော်။ contain လုပ်လို့မရတဲ့အဆင့်ဆိုရင် mitigate လုပ်ရတာပေါ့။အဲ့တော့အရင်ဆုံးဒီ Omicron ရဲ့အခုလမ်းကြောင်းကကျွန်တော်ဒီတမူးကလေးဘက်မှာဆိုရင်ဒါ28ရက်မတိုင်ခင်ကဒီပိုးကကူးစက်မှုရှိနေပြီပေါ့နော်။ဒါပေမဲ့လည်းအဲ့ရနေဝင်လာမယ်ဆိုဒီဘက်မင်္ဂလာလုံးမှာညာဝင်လာရင်ဆိုပေမဲ့တစ်ခါကကျွန်တော်တို့ကဒီကိုဗစ်နဲ့ပတ်သက်တဲ့အခြေခံစီမင်းစည်းကမ်းတွေကအားလုံးကိုယ်စီလိုက်လာမယ်ဆိုရင်တော့သူကအချိန်ရှိတော့ပြန်လို့မရပါဘူးเนาะကျွန်တော်တို့ဒီ4 way တော်မျိုးဖြစ်လာမယ်ဆိုရင်လည်းစိတ်ပြင်းထန်တယ်မဖြစ်ဘဲနဲ့ဒါအောင်ကြိုးလွားတော့မှာဖြစ်ပါတယ်အဲ့တော့ဒီကိုဗစ်ပေါ်ကအားလုံးနဲ့တိနေပြီဆက်ရှူတိုင်းတိုင်းဖြစ်တယ်လူစုစုရေရုံရှိရင်တယောက်နဲ့တယောက်နီးနီးကပ်ကပ်နေရင်ကူးစက်တယ်လေဝင်တွေထွက်မကောင်းရင်ကူးစက်တယ်အဲ့တော့ဒါတွေကပြင်းပြင်းထန်ထန်ဖြစ်လာခြင်းမဖြစ်လာခြင်းဟာကျွန်တော်တို့အားလုံးရဲ့ကျမကြီးအတိတရားတတိတရားနဲ့လိုက်နာဖို့ပဲမူတည်ရဲ့အချိန်စီးမြင်စီးကမက်စက်ကင်ကျင်ကိုတော်တော်ကြည့်ရပါမယ်။မက်စကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတယ်။တော့ကာဝေးစီအလှည့်ကြကျွန်တော်မကွယ်ထိုးနိုင်တာဘို့လို့လေ။တချို့နေရာတွေမှာ16နှစ်အထက်ဆိုတာနဲ့အောင်ထိုးပေးနေပြီနော်။ဘူစာဆိုလည်း65နှစ်အထက်တွေချို့နေရာတွေထိုးပေးနေပြီ။ကိုယ်ရက်ွက်အုပ်ချုပ်ရေးမူရီယုံတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာဘို့လို့လေပေါ့နော်။နော်ဦးတွေ့တာရယ်ねကျွန်တော်တို့တန်လျာရှိတာရယ်ねကျမကြီးထဏောင်းဆက်တယ်ဟုတ်လို့ဒီကီးပေါ့ဒီက3ချက်ပေါ့ဒီ3ချက်ကိုညီတိုင်းညီတိုင်းကခေါင်းထဲမှာအများကြီးရှိပြီးတော့ထိရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပုံပဲမူတည်ရယ်ခုနလူ့ရလိုင်းချင်းချင်းနဲ့လည်းဖြစ်မှာမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးဘိုင်းဝန်းလိုက်နာရင်ဒီကိစ္စကြောက်လွားနိုင်မှာဖြစ်ပါတယ်ပြင်းပြင်းထန်ထန်တိတ်မဖြစ်နိုင်တဲ့နေ
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ Fever Wine တို့သားတွေအပတ်စဉ်တင်ဆက်နေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနောက်တော့ဆင်နိုင်ပါပြီခင်ဗျာ
အ က်စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်ဖပ်ပုံမြို့ကစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့အရက်ဘက်ဝန်ထမ်းတရာကျော်မြို့ပေါ်ကနေထွက်ခွာနေကြပြီဆိုတာနဲ့စစ်ကောင်စီကပြုလုပ်မဲ့ထောက်ရငင်းချင်ရေးဆွေးနွေးပွဲအပေါ်တိုင်းသာလက်နက်ကိုင်အဖွဲ့စည်းတွေရဲ့အမည်သဘောထားတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားဒီလအစောပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိနေပါတယ်ဒီလ၄ရက်နေ့ကမောင်တော်မြို့နယ်မိတိုက်ကျေးရွာအနီးကလက်ပံတောင်တန်းမှာအေအေရှိတဲ့နေရာကိုစစ်ကောင်စီတပ်ခမရ၃ငန်းနှစ်ကဝင်ရောက်တိုက်ခိုက်တဲ့အတွက်အေအေဖက်ကတဦးတည်ဆုံးခဲ့တယ်လို့အေအေဖက်ကမီဒီယာတွေကိုပြောဆိုထားပါတယ်ဒီလ6ရက်နေ့ညနေကလည်းအဲ့ဒီလက်ပံတောင်တန်းမှာ3နာရီခန့်အကြာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်2ဦးအလောင်းအပါဝင်အလောင်း9လောင်းမောင်တော်စေုံကိုရောက်ရှိလာတယ်လို့မြို့ခံတွေကပြောပါတယ်အခုလိုမောင်တော်ဘက်မှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာမှုတွေရှိနေတယ်လို့ရတိတောင်နဲ့ဘူရီတောင်မြို့နယ်တွေမှာလည်းစစ်တပ်ကစစ်ရေးလှုပ်ရှားမှုတွေရှိနေတယ်လို့ဘူရီတောင်ဒေသခံကိုသိန်းအောင်ကပြောပါတယ်ရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတို့အကြား2020ခုနှစ်ကုန်ပိုင်းကသဘောတူညီမှုတစုံတရာမရှိဘဲအပြစ်ရခဲ့ကြပေမဲ့မင်းပြားမြေပုံနဲ့ပောက်တော်မြို့နယ်တွေမှာလည်းမကြသေးမီကစစ်ကောင်စီတပ်တွေစစ်ရဲလှုပ်ရှားမှုတွေကြောင့်စစ်ပွဲတွေကျယ်ပြန့်လာမှာကိုရခိုင်ပြည်သူတွေစိုးရိမ်နေကြပါတယ်
။ကရင်ပြည်နယ်ဖားပုံမြို့မှာစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအနေနဲ့အခုလကနေစပြီးမြို့ပေါ်ကနေထွက်ခွာပြီးဖို့ကရင်မျိုးတားလူမျိုးရေးတပ်မတော် KNL တပ်မဟာငါစာထုတ်ပြန်ပြီးတဲ့နောက်ပြန်လည်ထွက်ခွာတဲ့အရက်ဖက်ဝန်ထမ်းအယောက်100ကျော်ရှိနေပြီလို့ KNL ဘက်ကပြောပါတယ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေပြန်လည်ထွက်ခွာပြီးဖာပွန်မြို့အနီးမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိအချိန်မှာဖာပွန်မြို့နယ်ထဲစစ်မျက်နှာဖွင့်ဖို့စစ်ကောင်စီဘက်ကအင်အားတိုးချဲ့လာပြီးလက်နက်ကြီးလက်နက်ငယ်နဲ့တနေကုန်နီးပါးပစ်ခတ်မှုရှိတယ်လို့ KNU တပ်မဟာငါပြူဟာမှုပုံမူကြီးသောထုကရှောကပြောပါတယ်တပင်ကန်ယူတထုံခရိုင်ဖအာမြို့နယ်ဘက်မှာလဲစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းရှိရင်နှုတ်ထွက်ပေးဖို့ဖေဖော်ဝါရီလ10ရက်နေ့မှာအလားတူစာထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းရဆောင်မြို့နယ်အတွင်းတိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရွာသားတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဖေဖော်ဝါရီလ4ရက်နေ့ကနမ်လန်မြို့နယ်နေဆချင်းထိဆက်နေတဲ့ရဆောင်မြို့နယ်အတွင်းရှိနောင်ဝိုးအုပ်စုထမ်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားတာကြောင့်ငှက်စင်ကျေးရွာသားတွေဟာဘုံကြီးကျောင်းအဟောင်းစီထွက်ပြေးခဲ့ရပါတယ်တိုက်ပွဲကြောင့်ငှက်စင်ဘုံကြီးကျောင်းကိုပါလက်နက်ကြီးကြီးထိမှန်ပျက်စီးခဲ့ပြီးတဲ့နောက်ရွာသားတွေဟာဘုံကြီးကျောင်းအတစ်စီကိုထပ်မံထွက်ပြေးတင်းရှောင်ခဲ့ရပါတယ်တိုက်ပွဲဟာဖေဖော်ဝါရီလ10ရက်နေ့မှာတော့ကြောက်ကူရွာဖက်အထိရောက်ရှိလာပြီးလက်ရှိမှာတော့စစ်ပေးရှောင်ရွာသားစုစုပေါင်း400ကျော်ဟာရက်ဆောက်မြို့နယ်ကင်းခမ်းအုပ်စုထဲကိုရောက်ရှိခိုလုံနေကြတယ်လို့ရက်ဆောက်ဒေသခံတွေကပြောပါတယ်
ကြရပြီနဲ့ပက်အချမ်းမှာစစ်ကောင်စီတပ်နဲ့ Grenade တပ်မတော် KA တို့အကြားဖေဖော်ဝါရီလပထမပတ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ Grenade အမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရှိသူကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့မနေ့ပိုင်းမှာတော့တိုက်ပွဲတစုံတရာဖြစ်ပွားတာမရှိဘဲရှားတော်မြို့နယ်ထဲမှာ Grenade စစ်ရှောင်တွေရှိတဲ့ဒေါ်တခဲဆိုတဲ့နေရာဘက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တယ်လို့ KNPP ပြောရေးဆိုခွင့်ရှိသူဦးအောင်စမင်းကပြောပါတယ် Grenade ပြည်တပြည်နယ်လုံးမှာဖေဖော်ဝါရီလပထမပတ်အတွင်း KA KNDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲလေးကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကအနည်းဆုံး16ရောက်တည်ဆုံးခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်
မွန်ပြည်နယ်ရေးမြို့နယ်မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နယ်မြေရေးချောင်းဖျားဒေသရှိကျေးရွာ17ရွာအတွက်ရမညငင်းချိုင်ဖောင်ဒေးရှင်း RPF မွန်အမျိုးသမီးကွန်ရက်
MWN နဲ့ဒေတာအခြေဆိုင်မှုပြည်သက်ပါတီအုပ်ချုပ်ရေးအဖွဲ့တွေကနေဖေဖော်ဝါရီလ4ရက်နေ့ကစပြီးရိတ်ခါစာနဲ့စီတွေပေးဝေလူတန်းခဲ့ပါတယ်။အဲ့ဒီစာနဲ့စီတွေကိုအလူရှင်အဖွဲ့တစ်ဖွဲ့ကနေတဆင့်ပေးအပ်လူတန်းတာဖြစ်တယ်လို့အကူအညီပေးနေတဲ့အဖွဲ့ဝင်တဦးကပြောပါတယ်။မကြာသေးခင်ကမွန်ပြည်သက်ပါတီအပါအဝင် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့10ဖွဲ့အတွက်ဂျပန်နစ်ပွန်ဖောင်ဒေးရှင်းကလူသားချင်းစာနာမှုအကူအညီဆိုင်ရာစာနဲ့ရိတ်ခါထောက်ပံ့မှုအဖြစ်စာအိတ်6,000ကျော်ထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလုံမွန်ပြည်သည့်အခြေခံဒေတာတွေမှာဆန်လူတန်းတာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့တန်းသားလက်နက်ကိုင်ကရင်မျိုးသားအစည်းအရုံး KNU နဲ့ခရီးနေအမျိုးသားတူတက်ရေးပါတီ KNPP တို့ကတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီကြောင်းကိုတော့ကျွန်မအမြင်အနေနဲ့စူးစီးတင်ဆက်ပေးထားပါတယ်ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေမှာပြုလုပ်မယ်လို့စစ်ကောင်စီကကြေညာထားပါတယ်ဖေဖော်ဝါရီလ6ရက်နေ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အကြံဖတ်အုပ်စုတွေအဖြစ်ကြေညာထားတဲ့အဖွဲ့အစည်းတွေကအပ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရော NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကိုပါထာဝရငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ကရင်အမျိုးသားအစည်းအရုံး KNU ကတော့တက်ရောက်မှာမဟုတ်ဘူးလို့ KNU နိုင်ငံသားရေးဌာနတာဝန်ခံဘဒူစော့တော်နီကပြောပါတယ်
ဒါကျွန်တော်တို့အတွက်ဒါတော့ရှင်းရှင်းလင်းပါပဲ။ဘာမှအကောင်းဆုံးမှာဖက်စင်းလို့ရအကြောင်းမရှိပါဘူး။ public ဆိုတော့သူတို့ကတော့ငြင်းငြင်းဖြစ်တဲ့တစ်ခုလုံးကိုဖျက်ဆီးသွားတဲ့အနေထားအပေါ်မှာကျွန်တော်တို့ကတော့ဒါကိုရက်တည်းချက်ရှင်းပါတယ်။ကျွန်တော်ရှင်းဆက်သွားဖို့ပဲရှိပါတယ
်။စစ်ကောင်စီကအကြမ်းဖက်အဖွဲ့စည်းလို့သတ်မှတ်ထားတဲ့ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့အဖွဲ့စည်းတွေနဲ့တော့တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီကအခုလုံမဲ့ထားရငင်းချင်ရေးဆွေးနွေးပွဲကစိတ်ကူးညင်တက်တက်သာဖြစ်ပြီးအောင်မြင်မဲ့တွေးဆောင်ဆွေးနွေးမှုဖြစ်လာမှာမဟုတ်ဘူးလို့ဖဒိုစော့တော်နီကဆက်ပြောပါတယ
်ကျွန်တော်တို့ဖြတ်တမ်းမှုတစ်လျှောက်လုံးမှာအခက်ခဲတွေ့နေရတဲ့အဟန္တာတွေ့နေရတဲ့ဟာပါပဲဆိုတော့ငင်းငင်းလောက်တိုင်းလောက်တိုင်းမှာရောဖရီဒီမိုကရေစီကိုတိဆောက်ဖို့လုပ်ရတဲ့လောက်တိုင်းမှာတကယ်ကိုကုလကံလောက်တဲ့ဟာစစ်တပ်ပဲကြာအဲ့ဒါကိုစစ်တပ်မရှိမှပဲဒီဟာတွေလုပ်လို့ရမယ်တို့တဲ့စိတ်ကူးရင်တော့လှုပ်လို့ဆိုတာဘာမှမဖြစ်နိုင်တော့ဘူးဒါတွေကလွန်သွားပြီးပါပြီကျွန်တော်တို့ကရှေ့ဆက်ပြီးတော့လုံးရရှိတာလှုပ်သွားမယ်ဆရာနာရှင်စနစ်ကိုကျွန်တော်ကြောက်ဆုံးအောင်လှုပ်ဖို့တောင်းမှရှိတယ
်အခုလုံးမဲ့ထာဝရငင်းချင်ရေးဆွေးနွေးပွဲဟာစစ်ကောင်စီအတွက်စစ်ရေးနိုင်ငံရေးမှာအသာစီးပြန်လည်ရယူခြင်းတဲ့သဘောမျိုးနဲ့လှုပ်ဆောင်ခြင်းဖြစ်နိုင်တယ်လို့လဲဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှင့်ဦးအောင်စန်းမြင့်ကသုံးသပ်ထားပါတယ
်ကျွန်တော်တက်ရောက်လို့လည်းမရှိဘူးနော်နိုင်ငံရေးရလေအာသူမှာတော့အပက်ပက်ကတော့ဒီကြချုပ်မှုတွေအများနေယူပါတော့နိုင်ငံရေးရနိုင်ငံတကာရဲ့ပြည်အပင်းမှုတွေလည်းအများကြီးရှိတယ်ဆိုတော့ဒါတွေကိုအာဒါကတော့သူ့အနေနဲ့ပြန်ပြီးမှဂုဏ်သိက္ခာဆယ်ဖို့အတွက်သူလုပ်တဲ့ပွဲပဲလို့ကျွန်တော်တို့နားလည်တယ်နောက်တစ်ခုကစီရေးအနေထားရတကယ်လို့များအာသူ့ဘက်မှာပေါ့နော်အီးကိုတချို့ကငြင်းငြိုင်းဆွေးနွေးပွဲတွေကိုအာဒီကလန့်ချက်ကိုလက်ခံမယ်ဆိုလို့ရှိရှိရင်ဒါကတော့ဒီတကယ်ရှင်မြေပြင်အနေထားရပါတော့သူကအာသာချက်တွေအများကြီးရသွားနိုင်တယ်
။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန့်တက်မတော် MNDA နဲ့ရခိုင်တက်တော် ULAA တို့ကတက်ရောက်မှာမဟုတ်ဘူးလို့ TNLA အတွင်းရေးမှူးချုပ်ပုံမှုချုပ်တာဖုံးကျော်ကမီဒီယာတွေကိုပြောဆိုထားပါတယ်ရှင်။ဆက်ပြီးတော့လာမယ့်စင်ရတုပြည်ထောင်စုနဲ့အထိမ်းအမှတ်နေ့မှာကျင်းပသွားမယ့်စစ်ကောင်စီရဲ့ထာဝရငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲတက်ရောက်ရေးမှာ NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးဥဆောင်အဖွဲ့ PPSD အဖွဲ့အတွင်းမှာတော့အမြင့်ကွဲလွဲမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါဗျ
။ငြိမ်းချမ်းရေးဥဆောင်ဖွဲ့ PPSD အဖွဲ့အနေနဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့အစီအစဉ်မရှိပေမဲ့အချို့အဖွဲ့အစည်းတွေအနေနဲ့တဖွဲ့ချင်းတက်ရောက်ဖို့ရှိနိုင်တယ်လို့ PPSD ဥဆောင်မှုကော်မတီဝင်ဘူမူကြီးခွန်အောက်ကကအခုလိုပြောပါတယ
် PPSD ကတော့မရှိဘူးဗျဆယ်ဘွဲ့ပေါင်းရတဲ့ဆိုတော့ကျွန်တော်တို့ကမှအမြင်မတူတာလေရှိတော့ PPSD ခေါင်းတင်တော့မရှိဘူးသို့တော့အဖွဲ့ဝင်အဖွဲ့အစည်းတဖွဲ့ချင်းကကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဆောင်ရွက်ပါလို့တော့ကျွန်တော်တို့ကအဲ့ဒီလိုဆုံးဖြတ်ချက်ချပြီးတော့ပို့ထားပေးတယ်သူတို့တဖွဲ့ချင်းစီမံဆောင်ရွက်ပါအစဉ်ပြေဘယ်လိုလုပ်ကြပါဘောရွာကျွန်တော်တို့ကသွားပါလို့လည်းမပြောဘူးမသွားပါလို့လည်းမကန့်ကွက်ဘူးလုပ်ကင်းလုပ်ရတာလုပ်ပါလို့ပြောတော့သတင်းရသလောက်တော့၄-၅ဖွဲ့တော့သွားမယ်ထင်တယ
်စစ်ကောင်စီကနေပြုလုပ်တဲ့ သာဝရငင်းချမ်းရင်ညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ပြီးမိမိအမြင်တော်သားကိုတင်ပြတဲ့တယ်လို့လည်းဘိုးမူးကြီးခွန်အောက်ကာကဆက်ပြောသွားပါတယ်
။လောလောဆယ်ဆယ်မိရှို့တာတွေပပြတ်များတွေလူတို့ကိုပြစ်မှတ်ထားနေတဲ့ကိစ္စတွေရော့သွားမလား၊တက်ပါသွားမလားဆိုတဲ့အမြင်နဲ့နော်ဒါပူပေါင်းဆောင်ရွက်ပေးမဲ့အားမျိုးလို့ထင်တယ်။အခုလိုတကားပိတ်ထားရင်တော့ဘာမှပြောလို့မရဘူး။တကားဖွင့်ထားတယ်ဆိုရင်တော့ကျွန်တော်တို့ကပြပြလို့ရတာပေါ့ဗျာ။အတိအခွင့်ရေးတော့လက်မလို့မခံသင့်ဘူးလို့တော့ယူဆလိုက်တာ
။စစ်ကောင်စီရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဘယ်သူတွေတတ်တတ်မတတ်တဲ့ပဋိပက္ခတွေချုပ်ငြင်းပြီးပြည်သူတွေအေးအေးချမ်းချမ်းနေထိုင်သွားတာကိုပဲမြင်ကျင်တယ်လို့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရထွန်းတီဘောကအခုလိုဆိုပါတယ်။
တိုက်ကြခိုက်ကြမယ်ဆိုရင်တော့ပေဒါလာကတော့သက်ဆိုင်ရာဒေသပြည်သူလူထုဒုက္ခရောက်မှာပေါ့နော်စစ်ပြေးတွေများလာမယ်တေပြောက်တွေများလာမယ်အဲကျွန်တော်တို့ကတော့လက်နက်ကင်ပြိပခတ်တွေချုပ်ငင်းပြီးပြည်သူလူထုအေးအေးချမ်းချမ်းနဲ့နေထိုင်သွားလာနိုင်ဖို့အဲအဲ့ဒီဘက်ကပဲကျွန်တော်တို့ကတော့စဉ်းစားတယ်ဗ
ျလာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာနတ်ဆကစစ်ကောင်စီကျင်းပသွားမယ်ဆိုတော့စည်ရင်သူပြည်တော်စုနေခန္ဓာနဲ့အကျိုးငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်မယ်လို့ဘယ်ဖွဲ့စည်းကမှတရားဝင်ထုတ်ပေါ်ပြောကြတာမရှိသေးတဲ့အတွက်ဘယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ရောက်ဖြစ်မှာလဲဆိုတာစောင့်ကြည့်နေရမှာဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိနေပါတယ်။ကရင်ပြည်နယ်ဖားပွန်မြို့စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေမြို့ပေါ်ကနေထွက်ခွာပေးဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9ကစာထုတ်ပြန်ပြီးတဲ့နောက်အရက်ဖက်ဝန်ထမ်းအယောက်100ကျော်ထွက်ခွာနေပြီလို့ KNLA ဘက်ကပြောပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ဒါကတော့ FIFA Wine Dot သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။အခုတော့ကျွန်တော်တို့ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ကိုပြန်လည်ကောင်းထုတ်ပြီးတော့ကိုအောင်လွင်ဦးကနေပြောပြပေးပါအောင်မယ်ခင်ဗျာ
Belarus နိုင်ငံမှာရုရှားကဆဲချာပူတွဲစီးရီးလိချင်းမှုတွေကြာသပတေးနေ့မှာစတင်လိုက်တာဟာဒေတာရင်းတင်းမာမှုတွေပုံမကြီးထွားစေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဝေဖန်လိုက်ပါတယ်။ယူကရိန်းနိုင်ငံမြောက်ဘက်ကီလိုမီတာ210လောက်ကွာဘယ်လာရုစ်နိုင်ငံမှာရုရှားကစီးရီးလိချင်းတဲ့အစီအစဉ်မှာတော့ထောင်ချီးတဲ့တပ်ဖွဲ့ဝင်တွေအပြင် S-400 မြေပြင်ကဝင်ရင်ပြစ်မဆိုင်တုံးပန်စီယာလေကြောင်းရံကာဝေးစင်းနဲ့ SU-35 တိုက်လေယာဉ်တွေလိုအစစ်မြေလက်နက်တွေလည်းပါဝင်ပါတယ်။ကြာသပတေးမှာပဲစီးရီးလိချင်းမှုတွေလုပ်ခဲ့တဲ့ယူကရိန်းနိုင်ငံကတော့ရုရှားရဲ့ရေတက်စီးရီးလိချင်းမှုတွေဟာဒေတာရင်းလုံခြုံရေးကိုထိခိုက်စေတဲ့အပြည့်အမောင်လုပ်ရဖြစ်ပြောဆိုခဲ့တာပါ Saudi Arabia နိုင်ငံအဘာနိုင်ငံကလေစစ်ကိုယေမန်နိုင်ငံကဟူသီတပုံတွေကြာသပတေးမှာအဝေးထိန် drone နဲ့တိုက်ခတ်ဖို့ကြိုးပမ်းတဲ့ပေါ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးရရှိ Jake Sullivan ကပြစ်တင်ရှုတ်ချလိုက်ပါတယ်တခဲမှုအတွက်ယူရန်ကအားပေးထောက်ခံနေတဲ့ဟူသီတပုံတွေတာဝန်ခံမှုရှိအောင်နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေတွေပေါ်စိုးရိမ်ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဆက်အနာသိမ်းခဲ့တာတနည်းကျော်ကာလအတွင်းသတင်းသမား146ယောက်ဖမ်းဆီးခံခဲ့ရပြီးအမျိုးသမီး12ဦးပါဝင်52ယောက်ထက်မနည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ကြောင်းကုလသမဂ္ဂပညာရေးတိုက်ပံနဲ့ရင်းချင်းမှုဆိုင်ရာအဖွဲ့ UNESCO ကပြောဆိုလိုက်ကြပါအ ਨੇ ဆုံးသတင်းသမား3ယောက်သေဆုံးခဲ့ရကြောင်းလဲကြာသပတေးနေ့က UNESCO ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီကနေ့အတန်လွင်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီသောတာရှင်မြန်မာပြည်သူပေါင်းလဲကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.